သမ္မတဦးသိန်းစိန်ရဲ့တရားဝင်အမေရိကန်ခီးစဉ်အဆုံးမသတ်မီဒီကနေ့မှာတော့ထိတ်တန့်လွတ်တော်အမတ်တွေနဲ့အခုစတင်တွေ့ဆုံနေပြီဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားသာမကလွတ်တော်တာဝန်ရှိသူတွေစီးပွားရေးအတိုင်းအဝိုင်းကလူပုဂ္ဂိုလ်တွေနဲ့ပါကြဲကြဲပြန့်ပြန့်တွေ့ဆုံခဲ့တဲ့သမ္မတဦးသိန်းစိန်ရဲ့ခီးစဉ်ကနေနှစ်နိုင်ငံကြားတန်တမာရေးစီးပွားရေးအဆက်အစပ်တွေတိုးမြင့်သွားနိုင်မှုမြန်မာအစိုးရကတော့မျှော်လင့်ထားတာပါနှစ်ပေါင်း90လောက်အတွင်းပထမဦးဆုံးအကြိမ်ရောက်ရှိလာတဲ့မြန်မာသမ္မတတဦးရဲ့ဝါရှင်တန်ခီးစဉ်နောက်ဆုံးအခြေအနေနဲ့အကဲခတ်တွေရဲ့အမြင်တွေကိုတော့ကိုအောင်လင်းဦးကတင်ပြပေးထားပါတယ်ရှင်
။သမ္မတဦးသိန်းစိန်ရဲ့အမေရိကန်ပြည်ထောင်စုကိုတရားဝင်အလက်ပတ်ခီးစဉ်အတွင်းသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးနောက်တစ်ရက်မှာပဲကွန်ဂရက်လွှတ်တော်ကိုတွားရောက်ပြီးအထက်နဲ့အောက်လွှတ်တော်ကိုယ်စားလှယ်နဲ့ဝါရှင်တန်စံတော်ချိန်အင်္ဂါနေ့မနေ့ပိုင်းကတွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုအတွင်းမြန်မာရေးကိုစိတ်ဝင်စားကြတဲ့အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျွန်မက်ကေးမစ်ချ်မက်ကော်နဲ့စတဲ့ပုံကူတွေပါဝင်မှာဖြစ်တယ်လို့လည်းမြန်မာစုရရဲ့ပြောခွင့်ရသူပြန်ချဲဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကပြောပါရတယ်။သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်ဘက်ကတော့မြန်မာစုရပေါ်တန်တမာရေးစီးပွားရေးရပြည်ထောင်ခတ်အရေးယူမှုတွေကိုဥပဒေဖြင့်ချမှတ်ထားတဲ့အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံရမှာပိတ်ဆို့မှုတွေဖယ်ရှားရေးတိုက်တွန်းသွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲဦးရထွတ်ကပြောပါရတယ်
။ကျွန်တော်တို့ဘက်ကဆိုရင်တော့ဗျာကျွန်တော်တို့လက်ရှိလုပ်နေတဲ့ပြုပြင်ပြောင်းလဲဆောင်ရွက်နေမှုအခြေအနေတွေကိုသမ္မတရဲ့သူကိုယ်တိုင်လွတ်တော်ခေါင်းဆောင်တွေကိုရှင်းပြဖို့ရည်ရွယ်ထားပါတယ်။ပြီးရင်တော့အဓိကအဖြစ်တော့ကျွန်တော်တို့ရဲ့ပြည်ပြောင်းလဲမှုဟာမှန်ကန်တဲ့လမ်းကြောင်းတိုင်းယူတည်ပြသွားနေတယ်။နောက်ကြောင်းပြန်လဲဖို့ကြောင်းမရှိဘူး။ဒါမှမဟုတ်ဒီသတ်မှတ်တဲ့မျှော်မှန်းချက်တွေကိုမြန်မာဆန်ရောက်နိုင်မှုအတွက်မြန်မာနိုင်ငံပြည်သူတွေကိုအမေရိကန်ဘာဝင်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီဖို့လိုတယ်။နောက်တစ်ခါဖွံ့ဖြိုးတိုးတက်မှုအတွက်စားအစီဖြစ်ချနေသေးတဲ့ပိတ်ဆို့မှုတွေကိုလည်းဒါဆိုင်ငံ့ချင်းရုပ်သိမ်းချင်းလုပ်ပေးဖို့လိုတယ်ဆိုတဲ့ဟာကိုကျွန်တော်ပြော
ဝါရှင်တန်ဒီစီမြို့တော်ကို48နှစ်အတွင်းပထမဆုံးအကြိမ်မြန်မာသမ္မတတဦးရဲ့တရားဝင်ခီးစဉ်အတွင်းမှာပဲနှစ်နိုင်ငံကြားစီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့လည်းစီစဉ်ထားတာပါအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမဲ့မြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာပွင်ဆန်းကတော့နားလည်မှုစာချုပ်လွှာတဲ့အရာနှစ်နိုင်ငံကြားစီးပွားရေးဆက်ဆံတွေတိုးမြင့်ရေးမှာအဟံတားဖြစ်နေတဲ့ပိတ်ဆို့တံခတ်မှုတွေဖယ်ရှားရေးကိုလည်းအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်
တူတော့ DFA ပေါ့နော်ဘာသာတူ DFA ဆို Trade and Investment Framework Agreement မော်လေအဲ့ဒီ MOU လေးတခုစိုင်းထိုးမယ်နောက်တစ်ခုကျတော့ OPIC ဆိုတာပေါ့လေ Overseas Private Investment Cooperation မော်လေအဲ့ဒီ MOU လေးတခုစိုင်းထိုးဖို့ရှိပါတယ်ဒီနှစ်နိုင်ငံဒီ Trade နဲ့ Investment ဘိုင်းဆိုင်ရာကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့ပါပဲနောက်တစ်ခုကတော့ OPIC ကတော့ဒါပင်လယ်ခြားဒါစီးပွားသူတို့ရင်းနှီးမြှုပ်နှံသူများဒါပူးပေါင်းဆောင်ရွက်ဆိုင်ရာပေါ့လေကျွန်တော်ဒီနိုင်ငံ trade investment ကိစ္စတွေပုံပေါ်ဆောင်မှုကိစ္စမှာဒါမျိုးလုပ်မဆိုရှင်ပထမဆုံးသူတို့စီးပွားရေးဒီပိတ်ဆို့မှုရုပ်သိမ်းပေးဖို့เนาะလုပ်မယ်နောက်တော့စီးပွားရေးရုပ်သိမ်းပေးဖို့ပြီးတဲ့အခါမျိုးမှာလည်းဒီစီးပွားရေးဆိုင်ရာအထူးစံစားခွင့်ပေါ့လေအဲဒီ tax ဒီ account form လုံးတာဆိုင်ရာပေါ့เนาะအထူးစံစားခွင့်တွေကိုပြန်လည်ပေးရဖို့ GST ခေါ်တာပေါ့ဗျာ generalized special preference ကိုပြရဖို့ပေါ့ဒီနှစ်ခုကိုအဓိကအာကျွန်တော်တို့ကဒါမျှော်မှန်းပြီးတော့ဒါလာရောက်လက်ပတ်ပြီးတော့ဆွေးနွေးခြင်းဖြစ်ပါတယ
်။သမ္မတဦးသိန်းစိန်ရဲ့ခီးစဉ်မတိုင်မီမှာတော့အမေရိကန်ဆွေးရကမြန်မာဆွေးရတာဝန်ရှိသူတွေအပေါ်ပြည်ဝင်ဗီဇာပိတ်ပင်ထားတာကိုဖယ်ရှားပေးလိုက်ပေမဲ့1998ခုနှစ်သမ္မတဟောင်းဘေကလင်တန်လက်ထက်ကလေးကကျင့်သုံးလာခဲ့တဲ့တန်ခတ်မှုဥပဒေကိုနောက်ထပ်သက်တမ်းတစ်နှစ်တိုးဖို့ဆုံးဖြတ်ခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးအရတိုးတက်မှုလက္ခဏာတွေတွေ့မြင်လာရပေမဲ့နိုင်ငံရေးကျင်းသားတွေကိုဆက်လက်ဖမ်းဆီးထားတာလက်နက်ကန်ပိပကတ်တွေမငြင်းသေးတာလူခွင့်ရေးချုပ်ဖောက်မှုတွေမြောက်ကိုရီးယားနဲ့စစ်ပတ်ဆိုင်ရာဆက်ဆံတွေရှိနေသေးတာတွေလို့စိုးရိမ်စရာကိစ္စတွေဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့နိုင်ငံခြားရေးအမူအရာတွေအပေါ်အန္တရာယ်ရှိနေစေဖြစ်တာကြောင့်အမျိုးသားအရေးပေါ်အဲ့ဥပဒေကိုတက်တန်းတိုးဖို့ဆုံးဖြတ်ရတာဖြစ်တဲ့အကြောင်းလဲသမ္မတဥပမာကပြောဆိုခဲ့တာပါမြန်မာရေးချွန်းချင်သူအော်စတြေးလျနိုင်ငံမကရိုက်တက်ကတို့ကစီးပွားရေးပညာပါမောက်ခရှောင်းတန်နာကတော့အမေရိကန်အစိုးရဟာမြန်မာနိုင်ငံနဲ့ပတ်သက်လို့သတိထားချင့်ကပ်လိုတဲ့သဘောထားမျိုးရှိပုံရတယ်လို့သုံးသပ်ပါတယ်
On the one hand, it's, I think, regarded by the administration as a success. And so, to that end, I think they want to celebrate it.
တဖက်မှာမြန်မာနိုင်ငံဟာသမ္မတဩဘားမားအစိုးရအတွက်အောင်မြင်မှုတစ်ခုအဖြစ်သဘောထားပြီးအောင်ပွဲခံကျင်ပုံလည်းရပါတယ်။တဖက်မှာတော့အားလုံးကိုဘက်ညီအောင်ထိန်းထားဖို့လည်းကြိုးစားနေပုံရပါတယ်။ဒီနေရာမှာဦးသိန်းစိန်အစိုးရကပြောနေတဲ့ပြုပြင်ပြောင်းလဲရေးကိုဆုချမလားအပြောင်းလဲတွေကိုလက်တွေ့အကောင့်ထဲပေါ်တာမျိုးမရှိသေးဘူးလို့ဇောရကတက်နေတာတွေကြားမှာအကောင့်ဆုံးဘာတွေလုပ်နိုင်တာရှိမလဲဆိုတာမျိုးစူးစမ်းနေတယ်လို့ထင်ပါတယ်
။အမေရိကန်ဆွေရကတော့မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးတိုးတက်မှုတွေမရှိဘူးဆိုပြီး1996ခုနှစ်ကစလို့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေချမှတ်ခဲ့ပြီးနောက်ဆက်တွဲအဖြစ်2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးဥပဒေ2008ခုနှစ်ကြောက်စင်းဥပဒေစတွေနဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတွေကိုတားမြစ်ခဲ့တယ်လို့မြန်မာဆွေရခေါင်းဆောင်တွေဆေးရရှိတွေ သူတို့နဲ့နှီးဆက်သူတွေရဲ့မိသားစုဝင်တွေကိုပြည်ဝင်ခွင့်နဲ့လဲတားမြစ်ထားခဲ့တာပါ။ဒါပေမဲ့လည်းမကြသေးတဲ့နှစ်တွေအတွင်းအပြောင်းလဲတွေကိုအသီးမပြူတဲ့အနေနဲ့မြန်မာနိုင်ငံတွင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုကဗဏ္ဍာရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံခွင့်တွေကိုပေးခဲ့ပြီးအရေးယူတန်ခတ်မှုအတော်များများကိုလည်းတစ်နှစ်ဆိုင်းငံ့ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။